စစ်အာဏာသိမ်းမှုနောက်ပိုင်းကရင်နီဒေသကာကွယ်ရေးပူးပေါင်းတပ်နဲ့စစ်ကောင်စီတပ်တို့အကြားကရင်နီဒေသနေရာအနှံ့အပြားမှာတိုက်ပွဲတွေတောက်လျှောက်ပြင်းထန်လာနေတာပါ။ဒါကြောင့်ဒီပြည်နယ်လုံးအတိုင်းအတာနဲ့စစ်ဘေးတိုင်းရင်ဆိုင်ကြုံတွေ့ခဲ့ရပါတယ်။လက်ရှိကရင်ပြည်နယ်ထဲမှာခိုးလုံနေသူတွေရှိသလိုအများစုကပင်လောင်းဖဲခုံစတဲ့နိဆိုင်ယာမြို့နယ်အသီးသီးမှာတိမ်းရှောင်သွားကြပါတယ်။ဒေသခံတွေဘေးလွတ်ရာကိုတိမ်းရှောင်လာကြတာဟာအ ਨੇ စုံနှစ်နှစ်ကျော်တန်တန်ရှိသွားပါပြီ။ကျပြန့်လာတဲ့စီရေးပိပခါကြောင့်တနေရာပိတနေရာပြောင်းရွှေ့နေရပြီးအနေဆင်းရဲအစာဆင်းရဲနဲ့ဒုက္ခအမျိုးမျိုးကြုံတွေ့နေရတယ်လို့စစ်ဘေးဒုက္ခသည်တွေကပြောဆိုကြပါတယ်။စာနာရိတ်ခါအခက်ခဲကြောင့်စံပြုတ်ပြုတ်တောက်နေရတဲ့အခြေအနေရင်ဆိုင်နေရပြီလို့ရှမ်းပြည်နယ်တောင်ပိုင်းပင်လောင်းမြို့နယ်ဘက်ခိုလုံလာတဲ့လွိုင်းကော်မြို့နယ်နွားလဝကြေးရွာကစစ်ဘေးရှောင်အမျိုးသမီးတူက VOA ကိုပြောပါတယ
်။ကလေးကတစ်ဆက်ဆိုတော့လေအင်္ဂါခါလည်းပေးရတော့ပြင်မကြီးဒီမှာခဏတည်းကဝန်ငါချော်လဲတော့ချော်လိုက်တယ်အဲရတဲ့ဟာနဲ့လောက်အောင်စားတယ်အဲ့ဒါနဲ့ဆန်တက်တက်ပြီးတော့မဟုတ်ဘူးကတတိမကြီးလောက်ကျန်ရင်အဲ့ဒါစံပြုတ်လေးပါလေပြုတ်တော့အဲ့လိုပဲလုပ်လိုက်တယ်။ဘဝတော့မိသားစုကကလေးရ၄ရက်လည်းများလဲဆိုတော့၆ရက်သူတွေသူမတွေလည်းပါလာတယ်အကုန်လုံး၁၁ရက်ရှိတယ်ပြင်ကြီးအလုပ်ကလည်းစည်းဆောင်ဆိုတော့ပေါ်စင်လေးလေးတိတ်မီစီရှိတယ်မရှိတယ်အများဆုံးနေချမ်းပါသေးလို့ပဲစတောင်းတယ်အဲ့ဒါမှကိုယ့်နေရာကိုပြန်နေရမှာလေ
ကင်းဒီစီဘေးဆောင်တွေကနိဆရာကျေးရွာဘုံကြီးကျောင်းနဲ့ယာယီစစ်ဆောင်စခန်းတွေမှာနေထိုင်ကြသလိုတချို့ယာယီတဲထိုးနေတာနဲ့တချို့ကအိမ်ငှားနေကြပါတယ်နေထိုင်စားတောက်စရိတ်ကြီးမားနေချိန်ပံဖို့ကူညီမှုတွေမျှော်လင့်မိတယ်လို့နောက်ထပ်စစ်ဆောင်တအူးကလည်းပြောပါတယ
်အစီတော့မပြေဘူးဗျာအိမ်ငှားပြီးနေရတယ်ဘလောက်အတိတ်ရောစရာတော့ငမ်းမျိုးတော့ထပ်ပက်ကြီးပြီးပါရတော့မရဘူးပေါ့လူတော့လူကျင်တာပေါ့ဒီမှုဆက်တွေ့လို့ဆက်တွေ့ရနေတယ်
ကာလရှည်ကြာစစ်ဘေးရှောင်ရပြီးတဲ့နောက်ပိုင်းအစာအတော့စတဲ့ပစ္စည်းတွေကူညီပေးမဲ့အလူရှင်တွေမရှိသလောက်ရှားပါးလာပါတယ်။အလုတ်ကန်ရှားပါးဝင်ငွေမရှိတာကြောင့်စစ်ဆောင်အများစုကကြက်တဲတဲ့ဘဝကိုရောက်ရှိနေကြပါတယ်။ကင်းဒီပြည်နယ်ကြားကာလအုပ်ချုပ်ရေးကောင်စီ IEC အနေနဲ့စစ်ဘေးရှောင်တွေအတွက်တန်းနိုင်သလောက်ပံ့ပိုးမှုပေးနေပေမဲ့လူတိုင်းကိုအကူအညီမပေးနိုင်သေးဘူးလို့ IEC အတွင်းရေးမှူးနှစ်ကိုပကြားက VOA ကိုပြောဆိုမှုပါတယ်။နေစားကရတဲ့ဝင်ငွေနဲ့ဝမ်းစာအတွက်လောင်းကားမှုမရှိဘဲခြေငါစားတောက်ရင်လက်ရှိအကျွေး6သိန်းတင်နေတယ်လို့မန္တလေးတိုင်းတာစီမြို့နယ်ဘက်ကခိုလုံသွားတဲ့လွိုက်ကော်စစ်ဆောင်တအူးကအခုလိုပြောပါတယ
်ကျွန်တော်ကုန်စည်ရောင်းကြည့်သေးတယ်လေအဆင်မပြေဘူးစားစရိတ်တွေကြီးတော့ခါကြတော့အရင်လည်းမရှိရပါတယ်မိသားစုများတယ်လေမိသားစုဆွေရောအကျွေးက6သိန်းလောက်တင်နေပြီကုန်စည်တွေရောင်းတာလည်းအဆင်မပြေဘူးအခုကစားနေရချာပြက်လက်တဲ့သေးဝါးပစ္စည်းကိုလိုတယ်မျိုးမျိုးကမှအဆက်ခဲတွေအများကြီးပဲကျွန်တော်တို့ခက်လူမျိုးစံစီစားအစာပွဲစားရတာအဆင်မပြေဘူးစံတပြူ9000လောက်ဝယ်စားရတယ်စံတပြူ9000နေစားက6000ဝယ်ရတယ်အဲ့ဒါနေ့တိုင်းခေါ်တော့မရှိဘူးဖြစ်နေတယ်ညလေးချက်တည်းကုန်သွားအခုမှဘဝကိုတိတ်ကနေပြန်စားတော့တော်တော်ဒုက္ခရောက်နေ
စစ်ဆောင်အများစုကစားတောက်ရေးကြက်တဲ့အပြင်ဖြားနာတာနဲ့အခြေပြားယောဂါတွေဖြစ်နေကြပါတယ်ကလေးတငယ်နဲ့တက်ကြီးပိုင်းကအစရာရံလို့အဖုပိတ်ထွက်လာတဲ့အခြေပြားယောဂါဟာလက်နဲ့ချီကြာဖြစ်ပွားနေပြီးကျန်းမာရေးဆောင်ရှားမှုမရှိဘူးလို့စစ်ဘေးဒုက္ခသည်တွေကပြောပါတယ်ပင်လောင်းမြို့နယ်ဘက်ခိုလုံလာတဲ့စစ်ဆောင်အမျိုးသမီးကသူတို့မိသားစုဝင်၁၁ယောက်ရှိပြီးလူတိုင်းကအခြေပြားယောဂါဖြစ်နေတယ်လို့ပြောပါတယ်
အိမ်လုံးဖြစ်နေတာသူ့အပင်နေရတယ်ဒီလိုပဲဆေးလေးပါလေးဝယ်တော့အဲ့လောက်ပဲပြောင်းလိုက်ပြန်ဖြစ်လိုက်အဲ့လိုဖြစ်နေ၄လ၅လလောက်ရှိပြီလူတိုင်းလည်းလို့ဖြစ်တယ်အခုရွာမှာတောင်ပေါ်တွေမှာအဲ့လိုစီးပေးဆောင်နေလဲအကုန်ဖြစ်တယ်ခေချားတော့ရှိတယ်ကိုမဆန့်အစင်နေပြီးတော့မပြနိုင
်စီးပေးဆောင်တွေအတွက်အခြေခံစာနာရိတ်ခံတဲ့လူသားချင်းစာနာမှုအကူအညီလိုအပ်နေတဲ့အပေါ်ကြရပြင်းတဲ့အစိုးရအဖွဲ့အနေနဲ့ဘာတွေဆောင်ရွက်ပေးနေပါသလဲဆိုတာသိရှိနိုင်ဖို့ပြောရစ်ဆိုခွင့်ရှိသူလက်ထောက်ညွှန်ကြားရေးမှူးဦးဇာနေမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းခဲ့ပေမဲ့ဆက်ပိတ်ထားပါတယ်ခင်ဗျ